ပြည်ထောင်စုတရားလွှတ်တော်ချုပ်အနေနဲ့မြန်မာနိုင်ငံရဲ့တရားရုံးတွေဝန်ဆောင်မှုမြင့်တင်နိုင်ဖို့တရားစီရင်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းတရားထားပြီးဆောင်ရွက်မယ်လို့ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာစံသတ်မှတ်ချက်တွေအာရှပစိဖိတ်ဒေသရင်းနိုင်ငံတွေရဲ့တရားရေးစံသတ်မှတ်ချက်တွေကိုလေ့လာပြီးဒီစီမံကိန်းကိုစီမံချက်ထားဆောင်ရွက်မှာလို့လည်းပြောပါတယ်။ဒါ့အပြင်နှစ်ပေါင်း60ကျော်ရွေးရင်းခဲ့တဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးကိုဒီစီမံကိန်းကဘလောက်တက်မှတ်နိုင်မလဲဆိုတာပြည်ရင်းကတရားလွှတ်တော်ရှေ့နေအတိုင်းအဝိုင်းကစောင့်ကြည့်နေကြပါတယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဆိုရှယ်နက်လမ်းစဉ်ပါတီလက်ထက်တစ်ချောင်းလုံးမှာရောစေဆွတ်လက်ထက်တစ်ချောင်းလုံးမှာပါရွေးရင်းရိုင်နေတယ်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကိုအခုဆောင်ရွက်မဲ့တရားမျှတမှုအတူတကွမြင့်တင်ရေးတရားစီရင်ရေးဆိုင်ရာ၃နှစ်မဟာဗျူဟာစီမံကိန်းကတက်မှတ်နိုင်မလားဆိုတာကိုပြည်ရင်းကတရားရေးအတိုင်းအဝိုင်းကစိတ်ဝင်စားရှိနေကြပါတယ်။ဒီကနေ့ရက်စွဲနဲ့ပြည်တော်စုတရားလွှတ်တော်ချုပ်ကထုတ်ပြန်လာတဲ့ဒီစီမံကိန်းဟာစက်ကူပြူစီမံကိန်းတည်းရဲ့မဖြစ်ဖို့လိုတယ်လို့တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်က VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ပြောချင်တာကတော့အဲ့ဒီလိုမဟာဗျူဟာမြောက်တဲ့စီမံကိန်းတွေကိုရေးဆွဲပြီးထုတ်ပြန်နေုံညနဲ့တော့မလုံလောက်သေးဘူးလက်တွေ့ကျတဲ့စီမံကိန်းအကောင့်တွေပေါ်မှုတွေကိုမဆောင်ရွက်နိုင်သေးနဲ့ဆိုရင်တော့စက်ကူပြူစာရန်တစ်ခုသာဖြစ်နေပါလိမ့်မယ်အဲ့ဓာရီကိုလုတ်ဖို့ဆိုလို့ရှိရင်တော့လက်တွေ့တရားခွင်မှာအမှုလိုက်နေတဲ့ရှင်းနေတွေကိုပါဖိတ်ခေါ်ပြီးတော့တရားစီရင်လောကတိုးတဲ့ရေးကိုဘယ်လိုဆောင်ရွက်မလဲဆိုတာဆွေးနွေးတိုင်ပင်ညှိနှိုင်းတင်တယ
်။တရားစီရင်သုံးနှစ်မဟာဗျူဟာစီမံကိန်းကိုပြည်အောင်စုတရားလွှတ်တော်ချုပ်ယုံကစီမံကိန်းရေးဆွဲရေးအဖွဲ့ကနေပြီးတော့တရံငလုံးတိုင်းနာနဲ့ဆောင်ရွက်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာစံသတ်မှတ်ချက်တွေအာရှပစိဖိတ်ဒေသတွေကတရားစီရင်ရေးပြုရင်ပြောင်းလဲမှုတွေကိုလေ့လာပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။အခုဆောင်ရွက်မဲ့စီမံကိန်းဟာနှစ်ပေါင်း60ကျော်ရိုင်နေတဲ့မြန်မာနိုင်ငံတရားရေးလောကအတွက်တော့ကောင်းမွန်တဲ့သတင်းဖြစ်ပေမဲ့ဒီစီမံကိန်းဘလောက်ထိကျိုးသက်ရောက်မှုရှိအောင်ဆောင်ရွက်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အကြောင်းစီဝါရေးနဲ့ဥရေရာအကြံပေးဥတင်တန်းအောင်က VOA ကိုပြောပါရစေ
။ Government Media ပေါ့နော်အစိုးရရဲ့ဒီအားနဲ့ထုတ်ပြန်ကြေညာလိုက်တဲ့ဒီသတင်းလေးကတော့ကောင်းတဲ့သတင်းလေးတစ်ခုဖြစ်တယ်လို့ပြောရမှာပေါ့နော်နှစ်ပေါင်းများစွာချက်စားပြသနေတဲ့တရားရေးခဏကိုဘလို့မြင့်တင်ကြတာမှန်ကန်တဲ့တရားစီရင်စနစ်နဲ့ပြည်သူတွေယုံကြည်တက်ဝင်လာအောင်ဥပဒေပေါ်မှာယုံကြည်တက်ဝင်လာအောင်ဘယ်လိုပြုပြင်မလဲဆိုတာတော့အဲ့ဒီစင်ညာတဲ့သူနဲ့အဲ့အဖွဲ့အစည်းတွေစွန့်ယူဆရာတို့ကစောင့်ကြည့်ရမယ်လို့ပြောပါပေါ့
ဒီစီမံကိန်းဆောင်ရွက်မဲ့အပေါ်မှာကြိုးစုံမှုတချို့လည်းရှိနေပါတယ်ပြည်နယ်နဲ့တိုင်းတရားသူကြီးအငိမ့်စားဦးမောင်ကြီးကတော့တရားရေးလောကအပေါ်ကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်လာမယ်ဒီစီမံကိန်းကိုကြိုးစုံတယ်လို့သူကပြောပါတယ
်ကြိုးစုံပါတယ်တရားစီတိုးတက်ကောင်းမွန်အောင်လုပ်တဲ့ကိစ္စမှတ်မယ်ဘယ်လိုပဲလုပ်လို့ဘယ်လိုပုံစံနဲ့လုပ်လို့တိုးတက်ကောင်းမွန်လာရဲဆိုကျွန်တော်တို့ကကြိုးစုံတယ်လက်ခံတယ်ဖြစ်စေခြင်းနဲ့တော့အဲ့လိုစီမံချက်ကျွန်တော်တခါမှမရှိဘူးပေါ့အခုတော့ကျွန်တော်တို့ဒိဋ္ဌာရမှာတွေ့ရတာပေါ့လေကျွန်တော်ထက်ထက်ဝင်တော့ဒီချက်မသိဘူးဗျအဲနိုင်ငံသားဟိုတရားရေးအကြီးအကဲတွေနဲ့ဒီမှာလက်မှတ်ရေးထိုးတာတွေဘာတွေတော့ကျွန်တော်ကြားရတယ်အရင်တော့ကျွန်တော်တိတ်တော့မရှိဘူးကိုယ်နိုင်ငံတွင်းမှာကုပြည်တွင်းမှာပြည်သူတရားစီဟာအလौဒပြည်သူကျိုးစုတရားစီစသဖြင့်ပေါ့ဗျာအဲ့လိုကကျွန်တော်တို့ကိုကြီးကိုဟန်နဲ့လုပ်ကြတာပဲအဲ့လိုတော့ဒီချင်းတန်ကိန်းတွေဘာလို့တခါမှတရားရှင်တရားရှင်လုပ်ငန်းလုပ်တဲ့ခါမှာဘယ်လိုချောမှုအောင်လုပ်မလဲအခင်ကင်းအောင်ဘယ်လိုလုပ်မလဲနှိမ့်မဲ့တာတမမကန်ကပြအောင်ဘယ်လိုလုပ်မလဲအဲ့ဒါတော့ကျွန်တော်စဉ်းစားပြီးဆွေးကြည့်ရမှာပေါ့
တရားရေးဝန်ဆောင်မှုအစစ်မြစ်တင်မဲ့ဒီသုံးနှစ်စီမံကိန်းကိုပြည်သူတရားလွှတ်တော်ချုပ်ရဲ့မဟာဗျူဟာစီမံကိန်းလက်တွေ့အကောင့်ထဲဖွဲ့ရေးကော်မတီကကြီးကြပ်မှလည်းဖြစ်ပါတယ်ဒါ့အပြင်ပြည်ပဆိုင်ရာမိဖက်တရားရေးအဖွဲ့တွေလည်းပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်သုံးနှစ်စီမံကိန်းထဲမှာတော့တရားရုံးတွေကိုအသုံးပြုနေတဲ့ပြည်သူတွေရဲ့ကျင့်တတ်မှုတွေကိုတိုက်တာမှာဖြစ်တယ်လို့တရားရုံးဝန်ဆောင်မှုလုပ်ငန်းတွေမှာပြည်သူတွေသတင်းချက်လက်ရအောင်ဆောင်ရွက်ပေးတာပုံကင်းလုပ်ငန်းစဉ်တွေကိုအချိန်နဲ့တပြင်းညီဆောင်ရွက်ပေးတာမျိုးရှိမရှိတိုက်တာတွေအပြင်တရားသူကြီးတွေရဲ့ဂုဏ်သိက္ခာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းပို့ချပေးမှာဖြစ်တယ်ဆိုပြီးတော့ပါစီတာကိုတွေ့ရပါတယ်ခင်ဗျ